ကချင်ပြည်နယ်ဟိုပင်မြို့မြသည်ရာအရက်မှာမိထားဝန်ထမ်းအရသားတဦးကိုစစ်တပ်အရာရှိတဦးကတနက်နေ့ပြစ်တမ်းမှုတစ်ခုတောက်ချာနေ냐ကဖြစ်ခဲ့ပါတယ်။ဟိုပင်မြို့မှာတရားဥပဒေစိုးမိုးမှုကင်းမဲ့နေပြီးဥပဒေမဲ့ရန်ကားတာတွေမကြာခဏဖြစ်တာကြောင့်အမဲလိုစိုးရိမ်ထိတ်လန့်နေရပြီးလုံခြုံမှုကင်းမဲ့နေတယ်လို့ဒေသခံတွေကပြောပါတယ်။အပြည့်စုံကိုတော့ VOA ရဲ့ထိုင်းခြေဆိုင်သတင်းတောက်မယေးမာကသတင်းပေးပို့ပေးထားပါတယ်ခင်ဗျာ
။ကချင်ပြည်နယ်ဟိုပင်မြို့နတ်ခွင်ရကအဘဥပြည်မောင်ရဲ့သားမြမမိရထားဝန်ထမ်းတအုပ်ဖြစ်တဲ့ကိုစတော်နိုင်ကိုဇန်နဝါရီလ20ရက်နေ့ည17နာရီမှာသကားမြရန်ဖြစ်ရကနေဟိုပင်အခြေဆိုင်ခမရ388ကဗိုလ်ကြီးတအုပ်ကပြစ်တက်ခဲ့တာပါ။သေဆုံးသူရဲ့အင်းနီနာချင်းအဖြစ်နေထိုင်သူအခင်းဖြစ်ပွားတဲ့နေရာအနီးကမြို့ကန်တအုပ်ပြောပြတာကတော့
ယူတက်ပြီးတော့မှသူတို့ကအလောင်းမှဖြောက်ဖို့လုပ်တဲ့အစီအစဉ်လေးရ။ဟိုပင်ကတက်ပြီးစွန့်ချက်ဆိုင်ကြီးဂျင်ဂျိုင်းဆိုတာကဝက်ရှော့စီရနှစ်ဦးပဲသူကအဲ့ချိန်မှာမုန်းနေကြတယ်အဲဟိုပင်ပူဇာကနေပြီးတော့ကျမလာလေးလမ်းခွဲတိုင်းခေါ်တော့ပေါ့စိုးစိုးနိုင်ရဲ့နိုင်ကူကူရဲ့စိုးထွန်းနိုင်ရဲ့အမင်းထွေရဲ့အဲ့ဒီကောင်လေးလေးယောက်ကလည်းအိဆာတော့ဆိုင်ထဲမှာသွားပြီးတော့အရေးတောက်တာစကားများကြတာကဘီလူဘီလူကြီးများကြတယ်တော့မသိဘူးစကားမျိုးရတာနေတော့အဲ့ဒီဘူကြီးကနေပြီးတော့မှသူထဲမှာပါလာတဲ့ပစ္စတိုနဲ့အဲ့ဒီကောင်လေးစိုးစိုးနိုင်ကိုအောင်ရှိတဲ့တဲ့နဲ့ပြစ်ထည့်လိုက်တယ်အုံတော့ပွင့်တယ်ပါအဲ့ဒီကြည့်လိုက်တော့အဲ့ဒီစိုးရိုးနိုင်ရတော့အဲ့ဒီမှာလေးကိုရှင်ပြီးတည်ရောဗျ
ယထာဝန်နှန်းလေးကိုဖြစ်တဲ့ယုံသာမကစိုင်ထဲမှာတနက်ပြစ်ဖောက်မှုတွေလုပ်ခဲ့တယ်ဆိုပြီးတော့လဲမြုပ်ကန်တွေကဆိုပါတယ်စိုင်ရှင်ကလူတက်မှုနဲ့ပတ်သက်ပြီးဟိုပင်ရဲစခန်းကိုအကြောင်းကြားခဲ့တာကြောင့်ရဲကရောက်လာချိန်မှာအလောင်းကိုရှာမတွေ့ပဲတရားခံဖြစ်သူဘူကြီးကအလောင်းဖြောက်ဖျက်မှုကိုပါဆက်လုပ်ခဲ့တယ်လို့ဆိုပါတယ
်တိုင်းတော့စခန်းမှုနဲ့ရဲဥသူ့အခွဲအဲ့ရောက်ရောက်လာကျောင်းလာတော့အဲ့ခုနတည်တော်တဲ့ကောင်ကြီးအလောင်းမရှိတော့ဒါနဲ့အဲ့နာဆိုင်ရှင်ကပြောတယ်ခုနကပူကြီးကအဲ့ဒါကိုဆိုင်ကနေတည်သွားတယ်အဲဆေးရုံကိုပို့မယ်သူပြောတယ်ဆိုတော့သူတို့ဆိုင်ကျတော့ရဲတွေလည်းနောက်ဆိုင်တော့အလောင်းလိုက်ရှာကြတာတမိုင်ကုန်းဆိုရှိကြဗျာခုပင်ရဲ့အနောက်တည့်တွေပါပဲလေအဲ့ဒီမှာကျွန်တော်တို့ပင်ငယ်ကိုမိတချူစေရှိတယ်ဟိုမိတချူစက်ကတောင်ပေါ်မှာတည်ထားတာလေတောင်ဆောင်မှာကျတော့သူတို့မိတချူစက်ကထွက်လာတဲ့ပြာဒီမိသွေးတွေဟိုအလောင်းကြီးရှုပြီးတော့မှထွက်တဲ့ခါလေးကိုစွန့်ပစ်တဲ့ကြောက်မှုရှိတယ်လေအဲ့ဒီကြားလေးကိုသူတို့ကဘယ်မိသွေးတွေပြာတွေတိစုံပစ်တဲ့တက်ကိုဒီကောင်ကအလောင်းကြီးပြစ်ထည့်လိုက်တာအခုတော်လေးကိုပင်ခါစီလောက်ကြော်လာရင်မှအဲ့ဒါမိမိပိုင်ထုံးပြီးရှာကြတော့အဲ့ဒါဟိုတင်းငိုင်းညီရဲနေရဲ့အဲ့ဒီကောင်ကြံတွေ့တာပါဗျာဟိုခမကူအဲ့ဒါရဲရနေအကြောင်းကြားလာဗျာရဲရအကြောင်းကြားလိုက်တော့အဲ့ဒီကတိုက်ရီးပူကြီးကအဲ့ဒီကောင်ဖမ်းထားလိုက်ပြီလို့ပြောတယ
်အလောင်းကိုတော့ဟိုပင်ကတင်းချိုင်းဘေးကရောက်ထဲမှာမနေ့3နာရီကျော်မှရဲတွေကပြန်တွေ့ခဲ့တယ်လို့ဆိုပါတယ်ဟိုပင်မှာညနေ9နာရီကျော်တာနဲ့လက်မထွက်ရဲပဲတနက်တန်တွေကအမဲလို့လို့ကြားနေရပြီးတရားဥပဒေစိုးမိုးမှုမရှိတာကြောင့်လူလူတွေအနေနဲ့ထိတ်လန့်ကြောက်ရွံ့နေရတယ်လို့လည်းဆိုပါတယ
်ကျွန်တော်တို့စီမှာအဲ့ဒီရန်ကားတွေလုချင်နိုင်လုလို့မရအောင်ဥပဒေစိုးမိုးရေးကမရှိလို့လေညတိုင်းနဲ့သူတို့ကတရက်တွေမူတင်တဲ့ညဆိုင်နိုင်ပြီအာသူတို့လူလူကတော်တော်ကိုစိတ်ညစ်နေရလေအခုဆိုလေကျွန်တော်အဲ့ဒီတိုင်းကိုဒီနေ့နှစ်နာရီမှကျွန်တော်လက်လိုက်သွားတယ်စိတ်ချူတာလေသူတို့ရွာကလူတွေလေအဲ့ဒီနတ်ခွင်ကလူတို့လူတုံးလာတော့လာအားကားတွေနဲ့လေကားကြီးတွေနဲ့လာကြကျွန်တော်တို့ဟိုပင်ကလေလေလိုက်ပူကြလေ။ပြောရအောင်ဆိုတော့တောက်တခေါက်ခေါက်နဲ့ပေါ့ဗျာ။ဒီနောက်ကတကယ်ကျတော့ခင်ဗျာပြောမဆိုရင်တိုက်ဒီကကွယ်ဘူးပေါ့ဗျာ။ဒီပရန်ကကွယ်ဘူးဆိုတဲ့သဘောနဲ့ပြီးတာလေတနပဲဗျာ။အခုရောဒီရွာသားဖြစ်ဖို့မဟုတ်ပါဘူး။နော်။ဒီကနေ့ရှိဒီလူပြစ်တဲ့ကြီးဆိုခဲ့ရည်ရဲ့
။တေဆောင်းသူအလံကန်ရထားဝန်ထမ်းလေးဟာအသက်24နှစ်သာရှိသေးပြီးအင်္ဂလိပ်စာမေဂျာနဲ့ကျောင်းပြီးလာတာမကြသေးပဲအလုပ်ဝင်လုပ်နေတာလို့ဆိုပါရယ်။ဒီလိုပြစ်တတ်မှုနဲ့ပတ်သက်လို့ဟိုပင်ဘူရာကိုဆက်သွယ်မေးမြန်းတဲ့အခါမှာပြောပြဖို့အတွက်ခက်ခဲနေသေးတယ်လို့ဆိုပါရယ်။အခင်းဖြစ်ပွားခဲ့တဲ့စားတောက်ဆိုင်ကဆိုင်ရှင်ကတော့ပနံပါတ်3မြင်းဆောင်2022ရာဇဝတ်ပြစ်မှု300နှစ်အရရဲကိုအမှုဖွင့်တိုင်ကြားထားတယ်လို့ဆိုပါရယ်။တရားခဏနဲ့ပတ်သက်ပြီးဟိုပင်ရဲစခန်းအနေနဲ့အရေးယူဆောင်ရွက်မှုရှိမရှိကိုမေးမြန်းဖို့အတွက်ဟိုပင်ရဲစခန်းကိုဆက်သွယ်တဲ့အခါမှာတော့ဆက်သွယ်လို့မရခဲ့ပါဘူးရှင်။